အမေရိကန်ပြည်ထောင်စုကဒယ်လ်တာလေကြောင်းပိုင်လေယာဉ်တစ်စင်းဟာကနေဒါနိုင်ငံတော်ရန်တိုမြို့မှာရှိတဲ့လေစိတ်ကိုဆင်းသက်တဲ့အချိန်မှာတော့မတော်တဆဖြစ်ပြီးတော့ပြေးလန့်မော်ကိုပက်လက်လန်ပြီးတော့ပြတ်ကျခဲ့ပါတယ်။အဲ့ဒီအထဲမှာလေမော်မှာပါလာတဲ့လူ80ဦးသလုံးအသက်မသေလွတ်မြောက်ခဲ့ပြီးတော့လူ18ယောက်သာအနည်းချင်းဒဏ်ရာရခဲ့တယ်လို့လေစိတ်အကြီးအကဲကပြောပါတယ်။အမေရိကန်ပြည်ထောင်စုမနက်ပိုလစ်မြို့ကနေထွက်ခွာလာတဲ့လေယာဉ်ဟာတနင်္လာနေ့တုန်းကဒေသစံတော်ချိန်မွန်းလွယ်2နာရီ15မိနစ်လောက်မှာဆင်းသက်ဖို့ကြိုးစားရင်းနဲ့မတော်တဆဖြစ်ခဲ့တာပါ။အဲ့ဒီလိုလေယာဉ်မတော်တဆဖြစ်တဲ့အချိန်မှာတော့တနင်္လာကို၄တိုက်နှုန်းကမိုင်40ရှိတဲ့လေပြင်းတိုက်ခိုက်နေတာကြောင့်စီးနင်းတွေကလေထဲမှာပြတ်နေတယ်လို့ပြောပါတယ်။ဒီလိုလေယာဉ်မတော်တဆမှုဖြစ်ပွားခဲ့တဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။လူမှုကွန်ရက်တွေမှာဒီပြနေတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေမှာတော့ Mitsubishi CRJ900L အမျိုးအစားလေယာဉ်ဟာစီးနင်းနေတဲ့လေယာဉ်ခွင်းမှာပက်လက်လန်နေတာကိုတွေ့ရပြီးတော့အရေးပေါ်ဝန်ထမ်းတွေကဝိုင်းဝန်းကူညီနေပါတယ်။ကနေဒါအာဏာပိုင်တွေကတော့သတင်းစာရှင်းလင်းပွဲနှစ်ကြိမ်လုပ်ခဲ့ပေမဲ့ဘာကြောင့်လေယာဉ်ပြတ်ကျရသလဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။လေစိတ်တာဝန်ရှိသူအမှုဆောင်အရာရှိချုပ် Deborah Flynn ကတော့အသက်ဆုံးရှုံးမှုမရှိဘဲအနည်းချင်းသာဒဏ်ရာရခဲ့တဲ့အတွက်စိတ်သက်သာရာရပါတယ်ဆိုပြီးတော့သတင်းနောက်တွေကိုပြောပါတယ်။ဒဏ်ရာရထားတဲ့ခီးစဉ်16ယောက်ကိုတော့ဆေးရုံကိုခေါ်ဆောင်သွားတယ်လို့တော်ရန်တိုမြို့မိသက်ဌာနအကြီးအကဲကပြောပါတယ်။အစောပိုင်းမှာတော့ဒဏ်ရာရထားတဲ့ကလေးငယ်တယောက်ကိုတော်ရန်တိုမြို့မှာရှိတဲ့ဆေးရုံကိုပို့ဆောင်ထားပြီးတော့အရွယ်ရောက်ပြီးသူ2ယောက်ကိုတော့တခြားဆေးရုံကိုပို့ဆောင်ထားရပါတယ်ရှင်။